ယူယောပါသမဂရေကနေဗြိတိနိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လူတော့ချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူတယ်လို့ဥယောပါကောင်စီဥက္ကဋ္ဌဒေါက်တာတော့စ်ကပြောကြားလိုက်ပါတယ်ဗြိတိန်ဘက်ကတောင်းဆိုထားတဲ့အတိုင်းပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရက်အနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူညီချက်ကိုတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်း EU ကောင်စီဥက္ကဋ္ဌက Twitter ပေါ်မှာရေးသားကြေညာခဲ့တာပါရှင်းနှစ်ဆန်းဇန်နဝါရီလကုန်အထိနှုတ်ထွက်ရက်ကိုနောက်ဆုတ်ပေးဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီထက်ဆော့ပြီးတော့အတည်ပြုနိုင်မယ်ဆိုရင်တော့ဒီရက်ထက်ကိုဆော့ပြီးနှုတ်ထွက်ဖို့ဗြိတိန်ကတောင်းဆိုထားတာဖြစ်ပါတယ် EU ဘက်ကသဘောမတူခဲ့ရင်တော့နောက်3ရက်ဖြစ်တဲ့အောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ရတော့မှာပါအဲ့လိုဆိုရင်တော့ဗြိတိန်အစိုးရနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတည်မပြုနိုင်သေးတဲ့အတွက်ဘာသဘောတူညီချက်မှမရှိဘဲနှုတ်ထွက်ရမယ့်အခြေအနေမျိုးဖြစ်သွားပါလိမ့်မယ်EU နိုင်ငံကတန်အမတ်ကြီးတွေ Brussels မှာဒီကနေ့မနေ့ဆွေးနွေးခဲ့ကြပြီးတော့နောက်ဆုတ်ပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုး Britain နှုတ်ထွက်ရက်ကို EU ဘက်ကနှုတ်ဆက်ပေးခဲ့တာဟာဒုတိယအကြိမ်ဖြစ်ပါတယ်။တချိန်တည်းမှာပဲ Britain မှာအထွေထွေညီလာခံကိုဆော့ပြီးတော့ဒီဇင်ဘာ12ရက်ကျင်းပဖို့ဝန်ကြီးချုပ် Boris Johnson ကအဆိုပြုထားတဲ့အတွက်ဒီအဆိုကိုအတည်ပြုမပြုလွှတ်တော်အမတ်တွေမဲခွဲကြဖို့ရှိနေပါတယ်။ဗြိတိန်ပါလီမန်မှာလွှတ်တော်အမတ်3ပုံ2ပုံရဲ့အတည်ပြုချက်ရရင်တော့အထွေထွေရွေးကောက်ပွဲကိုအချိန်ဆော့ပြီးကျင်းပနိုင်မှာဖြစ်ပါတယ်။